တချင်းပြည်နယ်ဖားကန်းမြို့နယ်ကကြောက်စိမ့်ထူဖို့တဲ့ကုမ္ပဏီတွေမြေစာသွန်တဲ့နေရာမှာပြီးခဲ့တဲ့တောက်ကြနေကမြေစာပုံပြိုကျပြီးနောက်ဒါဇင်နဲ့ချီတဲ့ပျောက်ဆုံးသူတွေကိုရှာဖွေနေကြတာအခုတော့ရက်လိုက်ပါပြီ။ဒီဇင်ဘာ25ခရစ်စမတ်နေ့ညနေအစောပိုင်းကနေ26ရက်နေ့တနေ့လုံးနဲ့ဒီကနေ့နေကင်းပိုင်းအထိရှာဖွေခဲ့ပေမဲ့ပျောက်ဆုံးသူတွေကအသက်ရှင်ကြံရစ်သူရောတည်ဆုံတဲ့အလောင်းတွေပါဘာမှမတွေ့ရပဲရှာဖွေတဲ့လုပ်ငန်းကိုရပ်လိုက်တာလို့အခုဖြစ်ရက်ကိုအနီးကစောင့်ကြည့်နေတဲ့ဖားကန့်အခြေဆိုင်အလွတ်တရင်တော့ကိုဇော်မိုးထက်က VOA ကိုပြောပါတယ
်။ဒါပဲတည်းဆိုတာကရှာတာရှာရတာကဘယ်လိုအောင်လို့ဆိုတော့ဒီစားကအရင်ဒီစားပုံနဲ့ဒီစားကြည့်တယ်ပို့ပြီးတော့ကြည့်တယ်ပေါ့နော်။နောက်ပြီးတော့အဲ့ဒီကြိုကြတဲ့ဒီစားကိုအောက်စီကိုဆက်ပြီးပေါ့နော်ဒီခိုးတွေပါပြီးသွားဖို့လာဖို့နည်းနည်းစစ်ခွေးတယ်ပေါ့နော်။အာမနနဲ့ပေါ့ပေါ့တော့ရပါတော့ပကူးချင်းနဲ့လမ်းနဲ့ဒီစားတဲ့ခါချင်းနဲ့လမ်းနေနဲ့ဒီစားတဲ့ထုတ်ပြီးတော့မအဲ့လိုအဲ့လိုမျိုးဟာချင်းတော့ရတာပေါ့နော်ပြီးတော့ဟိုကုမ္ပဏီတဲ့ဒီဆနဆိုင်ဟာလုံးကလည်းဟိုဒီသားဒီသားကလည်းပေါ့ဟိုရှာပြရတာချက်သေးတဲ့သဘောကြီးရှိရခါကြတော့ဟိုရပ်လိုက်တယ်နောက်ပြီးတော့တလောင်းမှရှိပြန်ဆုံးဒီတော့အဲဒုံးတော့ဟို50တော့မအောင်ရ
ဥရုကျောင်းရဲ့အနောက်ဘက်ဖားကန်းမြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုရှမ်းစုကျေးရွာအနီးမြန်မာတကောင်းကုမ္ပဏီကလာသွန်တဲ့မြေစာပုံပြိုကျပြီးလူတွေပျောက်ဆုံးနေတာပါ။အဲ့ဒီနေရာမှာပဲနိုဝင်ဘာလ21ရက်နေ့နောက်ပိုင်းအခုချိန်ထိ3ချိန်တိုင်မြေစာပုံပြိုကျခဲ့တာပါ။နိုဝင်ဘာလ22ရက်နေ့မနက်6နာရီလောက်လူတွေအိပ်ပျော်နေချိန်အဲ့ဒီဒေသကမြေစာပုံပြိုကျရမှာထွက်ပြေးခြင်းမရဘဲအနည်းဆုံးလူ114ဦးသေဆုံးခဲ့ရပါတယ်။ဒီသမလာဒုတိယပတ်တုန်းကလည်းအဲ့ဒီနေရာတဝိုက်မှာအလားတူမြေစာပုံပြိုပြီးအ ਨੇ ဆုံးလူခွနဦးလောက်ပျောက်ဆုံးနေတယ်လို့ခန့်မှန်းကြပေမဲ့ဒီဖြစ်စဉ်ကိုသိရှိသူနေပါပါတယ်ဒီနေရာဟာနောင်လဲမြေစာပုံပြိုမဲ့အလားအလာတွေရှိနေပြီးမြေစာပုံမှာအကြောင်းကြီးတွေတွေ့နေရတယ်လို့ကိုဇော်မိုးထက်ကပြောပါတယ်